မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်ဇွန်လ30ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်မသတိမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာစစ်ကောင်စီကိုပတ္တနေကုစနာကန်ဆောင်တပိတ်မှောက်မှုမှာမြို့နယ်10ခုကတန်ဃာတော်တွေကပါဝင်လာပြီးဖြစ်တဲ့အကြောင်းနဲ့အတူသတင်းဆောင်ပါအပတ်စဉ်ကဏ္ဍနဲ့တိုင်းရင်းသားဘာသာအစီအစဉ်တို့ကိုထုတ်လွှင့်ဖို့ရှိပါတယ်။အခုအရင်ဆုံးသတင်းလေးကိုပြောပြပါမယ်ရှင်။ပဲခူးတိုင်းဝင်းနေမီတိုင်းုံကြောင်းတိုက်စီရတော့ပြစ်သက်ခံရတဲ့နဲ့ပတ်သက်ပြီးစကိုင်းတိုင်းဘူးတလင်မြို့မှာရှိတဲ့တန်ဃာတော်တွေကဇွန်လ29ရက်နေ့မှာစစ်ကောင်စီကိုပတ္တနေကုစနာကန်ဆောင်တပိတ်မောက်မှုစတင်လိုက်ပါတယ်။ဆရာတော်အသက်ခံရမှုနဲ့ပတ်သက်ပြီးစစ်ကောင်စီကိုတပိတ်မောက်မှုမှာပါဝင်တဲ့တန်ဃာတော်တွေဟာမြို့နယ်10မြို့နယ်အထိရှိလာပြီးဖြစ်ပါတယ်။ဆရာတော်အသက်ခံရပြီး9ရက်မြောက်နေ့ဇွန်လ23ရက်နေ့မှာ6ဦးမြို့နယ်ကတန်ဃာတော်တချို့ကပတ္တနေကုစနာကန်ဆောင်တပိတ်ကိုစတင်ခဲ့တာဖြစ်ပြီးဂျွန်29ရက်မနေ့ကအထိစကိုင်းတိုင်းက6ဦးတပရင်စလင်းကြီး10စကိုင်းမုံရွာဝက်လက်အပါဝင်မကွေးတိုင်းကမြိုင်နဲ့ပခုတ်ကူစတဲ့မြို့နယ်တွေကတန်ဃာတော်တွေနဲ့အတူဘူးတလင်ကတန်ဃာတော်တွေလည်းပူးပေါင်းလာခဲ့ကြတာဖြစ်ပါတယ်ရှင်ချင်းပြည်နယ်မတူပြီးမြို့ကိုဂျွန်လ29ရက်နေ့မှာအပီးသက်သိမ့်ပိုက်နိုင်ခဲ့တယ်လို့ချင်းညီနောင်တဲ့မဟာမိတ်အဖွဲ့တွေကသတင်းထုတ်ပြန်လိုက်ပါတယ်ချင်းပြည်နယ်တောင်ပိုင်းအနောက်မြောက်တိုင်းစစ်ဌာနချုပ်လောက်ခံမတူပီစစ်ဗျူဟာစခန်းနဲ့အမှတ်140ခြေလျင်တရင်တွေကိုဂျွန်လ29ရက်နေ့မနက်မှာအပီးသက်သိမ်းနိုင်ခဲ့တယ်လို့ချင်းညီနောင်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတဦးက RFA ကိုပြောပါရယ်မတူပီမြို့သိမ်းတိုက်ပွဲကိုချင်းညီနောင်တပ်ဖွဲ့တွေနဲ့အတူရခိုင်တပ်တော် AA ရောတပ်မတော်နဲ့ရောကာကွယ်ရေးတပ်တို့ပူးပေါင်းပြီးဂျွန်လ9ရက်နေ့ကထိုးစစ်ဆတင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင်ကြကြောပြန်1029စစ်စင်ရေး9ရက်အတွင်းစစ်ကောင်စီတပ်ကဗိုလ်မှူးအဆင့်အပါအဝင်တပ်ဖွဲ့ဝင်53ဦးလက်နက်ချခဲ့တယ်လို့တန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကဂျွန်လ29ရက်နေ့ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီ53ဦးထဲမှာစစ်ကောင်စီတပ်ရဲ့ဗိုလ်မှူးအဆင့်2ဦးဗိုလ်ကြီးအဆင့်4ဦးရဲအုပ်2ဦးတပ်ချက်ကြီး6ဦးပါဝင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနှောင်ချိုကြောင်မဲတီဘောမိုးမိတ်နယ်မန္တလေးတိုင်းမိုးကုတ်မြို့နယ်တွေမှာဂျွန်လ25ရက်နေ့ကနေ29ရက်အထိစစ်စင်ရေး9ရက်အတွင်းစစ်ကောင်စီဘက်ကလက်နက်ချခဲ့တာလို့လဲဆိုပါရယ်ဂျွန်လ29ရက်နေ့တိုက်ပွဲတွေမှာလည်း TNLA မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကမိုးကုတ်မြို့ကစစ်ကောင်စီတပ်ရဲ့အောင်တာယာနဲ့အာကာမိုးတပ်စခန်းအပြင်နောင်ချိုမြို့ကခလာယာ146စခန်းတွေကိုသိမ်းဆီးနိုင်တယ်လို့လဲထုတ်ပြန်ထားပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်12မိုင်အကွာမှာရှိတဲ့နတ်ဟူကြီးရွာနီးမှာဂျွန်လ29ရက်မနက်ပိုင်းကကိုကန့်တက်မရော MNDAA နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်နေတယ်လို့ဒေသခံတွေကပြောပါရယ်လာရှိုးကိုခိုင်ပြည်တော်စုလမ်းမပေါ်မှာရှိတဲ့နတ်ဟူကြီးရွာအနီးကစစ်ကောင်စီတပ်စခန်းကိုကိုကန့်တက်မရော MNDAA ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်တိုက်ပွဲဆက်တင်ခဲ့တယ်လို့ဆိုပါရယ်လာရှိုးမြို့ပေါ်အခြေဆိုင်ရှေ့မြောက်တိုင်းစစ်ဌာနချုပ်ကနေလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံတွေစိုးရိမ်နေကြတယ်လို့အမည်မဖော်လိုတဲ့လာရှိုးမြို့ကန်တူက RFA ကိုပြောပါရရှင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့မြန်မာစစ်ကောင်စီကိုလေရင်လောင်စာစီလွှဲပြောင်းရောင်းချမှုတွေတားဆီးဖို့တောင်းဆိုချက်ကိုအမေရိကန်ပြည်ထောင်စုကအခိုင်အမာထောက်ခံကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီကဂျွန်လ28ရက်နေ့ကကြေညာချက်ထုတ်ပြန်ပါတယ်။ကုလအထူးကိုယ်စားလှယ်ရဲ့အစီရင်ခံစာမှာမြန်မာစစ်ကောင်စီကိုစစ်လက်နက်နဲ့အသုံးဆောင်ပစ္စည်းတွေဝယ်ယူရမှာပါဝင်ကူညီနေတဲ့ဘဏ်တွေကိုထုတ်ဖော်ထားတာကိုလည်းကြိုဆိုကြောင်းပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အာဆီယံရဲ့ငြင်းချမ်းတဲ့နည်းလမ်းနဲ့ဖြည့်ရှင်းဖို့ကြိုးပမ်းမှုကိုဆက်လက်ထောက်ခံနေမှာဖြစ်တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းမြန်မာအကြက်တဲကိုကင်တွယ်ဖြည့်ရှင်းဖို့တက်နိုင်သမျှနီလန်းပေါင်းစုံတုံးဖို့လိုအပ်ကြောင်းတမန်ကြီးကထပ်လောင်းပြောကြားခဲ့ပါတယ်ရှင်။သတင်းဆောင်မအစီအစဉ်မှာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုအတွက်ဖမ်းဝရန့်ထုတ်ဖို့အာဂျင်တီးနားရှေ့နေကတရားရုံးထံဂျွန်လ28ရက်နေ့ကတင်သွင်းလိုက်တဲ့ရှောက်လွှာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဟောင်းဦးထင်ကျော်တို့ရဲ့အမည်စင်းတွေပါဝင်လာပါတယ်။ RFA သတင်းတော်မတ်ဝင်းမှထုံကတင်ပြထားပါတယ်ရှင်
။ရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးတော့အရေးယူဖို့အာဂျင်တီးနားအစိုးရရှေ့နေက
ဇွန်လ28ရက်နေ့ကတရားရုံးထံတင်သွင်းလာတဲ့ရှောက်လွာတွေထဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့တမရဟောင်းဦးထင့်ကျော်တို့ရဲ့နာမည်တွေပါဝင်ခဲ့ပါတယ်။ ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်ပြီးမြန်မာစစ်ကောင်းဆောင်တွေကိုအရေးယူဖို့ဒီတိုင်အခြေစိုက်မြန်မာရိုဟင်ဂျာအသင်းကပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလမှာအာဂျင်တီးနားတရားရုံးထံတင်ပြခဲ့ပြီးတော့နောက်ဆက်တွဲအစိုးရရှိနေကထပ်မံတင်သွင်းလာတာပါ။မြန်မာရိုဟင်ဂျာအသင်း
ဒီစီအမှာဒေါမ်ဆန်းစုကြည်နဲ့ဦးထင့်ကျော်တို့နာမည်တွေပါလာပေမဲ့အရေးယူခံရတဲ့အထဲမှာသူတို့ပါဝင်လာနိုင်ခြင်းမရှိဘူးလို့မြန်မာရိုဟင်ဂျာအသင်း UK ဥက္ကဋ္ဌဦးထွန်းခင်ကသူ့အမြင်ကိုပြောပါတယ်။ကျွန်တော်တို့သိထားသလောက်ကလက်ရှိမြန်မာနိုင်ငံရဲ့အခြေအနေနဲ့တရားရုံးကထည့်သွင်းမှာမဟုတ်ဘူးလို့ကျွန်တော်တို့ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့က
ထန်ဝရန်ထုတ်ဖို့စည်ရင်ထဲတဲ့ထဲမှာဒေါ်စုနဲ့တမဒဦးထင်ကျော်မပါပါဘူးခင်ဗျ။ကျွန်တော်တို့ထဲထားတဲ့ထဲမှာကစစ်တပ်ကထိပ်ပိုင်းကောင်းဆောင်တွေပဲပါပါတယ်။တရားရုံးရဲ့စုံစမ်းစစ်ဆေးမှုတွေမှာလည်းဒေါ်စန်းစုကြည်နဲ့ပတ်သက်တာမရှိဘဲစစ်တပ်ရဲ့ကျူးလွန်မှုတွေကိုသာစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတော့တပ်သေးတွေရယူခဲ့တာလို့အသင်းဥက္ကဋ္ဌဦးထွန်းခင်က
တင်ဘူးလို့ NLD ပါတီရဲ့စမ်းချောင်းမြို့နယ်ဒုတိယဥက္ကဋ္ဌဥပုပ္ပိုလ်ဦးကပြောပါတယ
်2019မှာရခိုင်မှာရင်းချက်ကိစ္စအစားဖြစ်တဲ့အချိန်မှာမြို့သားဒီမိုကရေစီဖွဲ့ချုပ်စိုးရရဲ့ဖြည့်ရှင်းမှုဖြည့်ရှင်းနည်းဟာဥပဒေရှုထောင့်ဖက်ပိုင်းရံလို့ပြီးတော့ပဲတော့ချင်းကပ်ပြီးတော့ဟောလုပ်ခဲ့တာပေါ့နော်ဒါကြောင့်အခုလိုမျိုးတရားရုံးမှာဆက်ဆွဲကြည့်အမိစင်းကျင်တွင်းနဲ့ဆိုတဲ့အစင်းကြားရတော့စိတ်တော့မကောင်းပါဘူးဒါမဖြစ်သင့်မဖြစ်တတ်တဲ့ကိစ္စတော့
အာဂျင်တီးနားအစိုးရရှိနေကဖမ်းဝရမ်းထုတ်ဖို့တင်ပြထားတဲ့စစ်ကောင်ဆောင်တွေရဲ့အမိစင်းမှာတော့ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုအတွက်အမိန်ပေးစေခိုင်းခဲ့တဲ့စစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဒုတိယစစ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းအမှတ်3စစ်စင်ရဲ့အထူးအဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုဗိုလ်ချုပ်မောင်မောင်စိုးအမှတ်33ချေမြန်တက်ရင်တက်မှမှုဗိုလ်မှူးချုပ်အောင်အောင်ရဲအရာရှိကြော့ချေနဲ့ကျေးရွာဥက္ကဋ္ဌဦးအောင်စံမြတို့ပါဝင်ပါတယ်ဒီနှစ်အတွင်းအာဂျင်တီးနားတရားရုံးကစစ်ကောင်ဆောင်တွေကိုဖန်ဝရန်ထုတ်လာနိုင်ပြီးတော့တရားရုံးကဖန်ဝရန်ထုတ်လိုက်မယ်ဆိုရင်နိုင်ငံတကာရဲအဖွဲ့ချုပ်ကနေအာဆီယံနိုင်ငံတွေဥရောပနိုင်ငံတွေအမေရိကန်အပါအဝင်အနောက်နိုင်ငံတွေနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေစီဖန်ဝရန်စည်ရင်ပေးပို့ခံရပြီးစစ်ကောင်ဆောင်တွေဟာပြည်ပထွက်ခွင့်ရှိတော့မှာမဟုတ်ဘဲပြည်တွင်းမှာသာပိတ်မိနေမဲ့အခြေအနေကြုံလာနိုင်တယ်လို့လေးလာသူတွေကတွက်ဆကြပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကလူမျိုးတုံးတပ်ဖြတ်မှုမှတ်တမ်းပြလိုက် Holocaust Museum မှာရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုနဲ့ဆက်ဆက်လို့စစ်ကောင်ဆောင်တွေနဲ့အတူဒေါန်ဆန်းစုကြည်ရဲ့ပုံကိုထည့်သွင်းပြသထားပါတယ်ရှင
်အခုတစ်ခါမှာတော့ RFA Wine.da Sopho Khwa အပတ်စဉ်တနုနေနေ့တိုင်းစီစဉ်တင်ဆက်တဲ့အာရှတလွားသတင်းများအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်ရှင်
ဖိလစ်ပိုင်သမ္မတဟောင်ဒူတာတေးဟာလာမယ့်လွှတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုရှိနေတယ်လို့လက်ရှိဒုသမ္မတနေရာယူထားတဲ့သမီးဖြစ်တဲ့သူဆာရာဒူတာတေးကနေပြောလိုက်ပါတယ်။လက်ရှိအဆိုရအဖွဲ့မှာသူတာဝန်ယူထားတဲ့ဝင်ကြီးရတူနှစ်နေရာလုံးကနေနှုတ်ထွက်လိုက်ပြီးတဲ့နောက်ဆာရာဒူတာတေးဘက်ကအခုလိုထုတ်ပြောလာတာဖြစ်ပါတယ်။ဖက်အေးဖြစ်တဲ့သူဒူတာတေးတင်မကသူ့ရဲ့အကိုတွေဒူတာတေးရဲ့သားနှစ်ယောက်လုံးလည်းဝင်ပြိုင်ရမယ်လို့ဆိုပါတယ်။လာမယ့်ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်အမှတ်12နေရာလက်လက်နေတာပါ။လက်ရှိမြို့တော်ဝန်တာဝန်ယူထားတဲ့သူ့ရဲ့အကိုဆက်ဘက်ရှန်ဒူတာတေးဟာလည်းလာမယ့်2028ရွေးကောက်ပွဲမှာသမ္မတနေရာဝင်ပြိုင်မှုရှိတယ်လို့ပြောပါရခင်ဗျာ။အိန္ဒိယဝန်ကြီးချုပ်နရိန်ဆရာမိုဒီဟာလာမယ့်ဇူလိုင်လအစောပိုင်းမှာရုရှားနိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။ရုရှားနဲ့အိန္ဒိယဟာစစ်အေးခေတ်ကတည်းကဆက်ဆံရေးကောင်းခဲ့တာဖြစ်ပါတယ်။အခုလည်းအနောက်နိုင်ငံတော်တော်များများကရုရှားကိုစီးပွားရေးဒဏ်ခတ်ပိတ်ဆို့နေပေမဲ့တရုတ်နဲ့အိန္ဒိယကတော့အဓိကစီးပွားဘက်အဖြစ်ဆက်ရှိနေပါတယ်။ရုရှား-ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့အနောက်နိုင်ငံတွေကရှုတ်ချပြောဆိုနေကြပေမဲ့ဝန်ကြီးချုပ်နရိန်ဆရာမိုဒီကတော့ဘာတလုံးတပါတာမှအဝေဖန်တာမရှိပါဘူးခင်ဗျာ။အိန္ဒိယနိုင်ငံမှာချက်အရတောက်ပြီးတော့အစိတ်သင်သေဆုံးတဲ့သူ58ယောက်အထိရှိလာနေပြီလို့အာဏာပိုင်တွေကပုတ်တဖူးနေမှာပြောပါတယ်။ ဤခဲ့တဲ့တပတ်ကအိန္ဒိယနိုင်ငံတောင်ပိုင်းတမဲနာဒူပြည်နယ်မှာချက်အရတောက်ပြီးတော့လူပေါင်းရာနဲ့ချီအစိုက်တင်တာဖြစ်ပါတယ်။အဲ့ဒီထဲကလူအယောက်60လောက်သေဆုံးပြီးတော့လူ150ကျော်လည်းအခုထိစေကုသမှုခံယူနေရဆဲဖြစ်ပါတယ်။အရက်ပိုပြင်းအောင်ဆိုပြီးတော့မတနောဓာတ်ကိုထည့်ချက်ရင်ကအစိုက်တင်ကြရတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိတဲ့သူ9ယောက်ကိုအာဏာပိုင်တွေကဖမ်းဆီးထားပါတယ်ခင်ဗျာ။မြန်မာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မွေကြိုက်ခံရတဲ့နှုံနေတိုးလာနေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့စာရင်းတွေအရတကမ္ဘာလုံးမှာတစ်နှစ်တစ်နှစ်လူပေါင်း5တန်းခွဲကျော်မွေကြိုက်ခံနေရပြီးတော့အဲ့ဒီထဲကလူရောက်3သိန်းလောက်အသက်သေဆုံးရတာဖြစ်ပါတယ်။မွေကြိုက်ခံရလို့သေဆုံးတဲ့သူ80ရာခိုင်နှုန်းလောက်ဟာအရှေ့တောင်အာရှနိုင်ငံတွေကဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ပြီးခဲ့တဲ့2022ခုနှစ်တစ်နှစ်တည်းမှာတင်လူပေါင်း4သိန်းလောက်မွေကြိုက်ခံရပြီးတော့လူအယောက်4000လောက်သေဆုံးခဲ့ပါတယ်။အခုလည်းမွေကြိုက်ခံရတဲ့နှုံနေတိုးတိုးလာနေတယ်လို့အာဏာပိုင်တွေကသတိပေးနေတာဖြစ်ပါတယ်ခင်ဗျာ။လာကဘာပေါ်တွားရောက်လည်လာခဲ့တဲ့ချန်ဂီနံပါတ်6လို့အမည်ပေးထားတဲ့တရုတ်အာကာသယာဉ်ဟာအင်္ဂါနေ့ကအောင်အောင်မြင်မြင်နဲ့ပြန်လည်ဆင်းသက်လာပါတယ်။လာကဘာပေါ်ကမြေမှုန်တွေကိုလည်းဘူးသေးသေးလေးနဲ့ထည့်ပြီးတော့ပြန်သိလာခဲ့တာပါ။ဒီလိုလာကဘာပေါ်ကနေမြေမှုန်တွေသိလာနိုင်တာဟာပထမဆုံးဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောကြပါတယ်။ချန်ဂီနံပါတ်6တရုတ်အာကာသယာဉ်ဟာလာကဘာပေါ်မှာ53ရက်ကြာနေခဲ့ပြီးတဲ့နောက်မြေပြင်ပေါ်ကိုပြန်လည်ဆင်းသက်လာတာဖြစ်ပါလိမ့်ခင်ဗျာ။ကျွန်တော်ဆော်ဖို့ပါပါ။
ဆက်လက်ပြီးရခိုင်တိုင်းသားဘာသာအစီအစဉ်ကိုမြန်မာဘာသာစာရန်ထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်။ဆက်ပြီးတော့မှတ်ထားပါရှင်ပါ။အရိပ္ပခိုင်ဘာသာစကားနဲ့ကွန်ဆိုဘာရဲ့ပြည်ပဲထင်ပါလေ။အခိုင်ပင်နေတော့ကသူခါရဲ့တောင်ဖိုက်စီကိုတောင်ပါပီလာဖို့ဖိုက်ပါရဲ့
။ရခိုင်ပင်နေငပလီကန်ခရီကသင်တွေးလီဆိုင်ကိုအရခတ်တော်အေးကဂျွန်လာ23ရက်နေ့မှထားပိုင်မှာစိမ့်ပိုက်လိုက်တယ်လို့ဒေတာခင်တီကပြောပါရဲ။ဒေတာခင်တီကသင်တွေးလီဆိုင်ကိုသိရလို့ပြောကလေးအေးကတော့ဂျွန်လာ20ခဏရနေ့ထိအတီဗီပရိုဆက်ဆာမဟင်းသိမ့်ပါ။စိုက်ကောင်စီကြံဟင်းနေသေးတဲ့ငပလီကန်ခရီနဲ့သင်တွေးမလို့ဝမ်ဂျောင်ကစခင်တီကိုအေးကဝင်းရင်ထိုးစိတ်ဆောင်းနေလို့လေဒေတာခင်တီကပြောပါရဲ။စိုက်ကောင်စီဖာကလေးလီဂရောင်းနဲ့အပရန့်ထင်လာတော့တိုက်ခိုက်နေပိုင်ရီဂရောင်းကလည်းပိုက်ကူပြီးနေလို့ပြောပါရဲ။ရန်ကုန်ဒေသခင်တွေအလုံးလုံးနဲ့မရိုကိုဆွန့်ခွာနေကြရမလားပိုင်မင်းကြီးတွေကြေရော်တရှုကပြည်သူတီကိုအေကကေထုပ်ပြီးနေလို့သိရပါတယ်။ငပလီကန်ခရီဆိုကဘာလေးခရီသွားလာတော့မွန်လီပဲမွန်အများဆုံးဖိုက်တယ်မြန်မာနိုင်ငံထိကဒေသတခုဖိုက်ပါတယ်။အိန္ဒိယမြန်မာနေစဲမင်းစီရယ်ပင်နေလောက်တလိုင်းခရိုင်ကနေပလဝါမရိုကိုကုံစီစီဆောင်းရာလင်ဂရောင်းပိတ်ထားလို့ရခိုင်မရပိုင်ဒေသမှာကုံစီတရှုပရလမနာဇီနိုမွန်တာမွန်ဒီနဲ့ကုံနေရပါတယ်။ရှမ်းပြည်နယ်ပလဝါမရိုကိုအရခတ်တိုအေကမီဇူရင်ပရိထေကနေရခိုင်ဖားကိုကုံစီတရှုတောင်သွန်ပစီစဉ်ထားစပါစိုက်ကောင်စီကပရိမာကနေရခိုင်ဒေသကိုကုံစီစီဆောင်ရလန်ဂရောင်းဒီကိုပိုက်ပောင်းပြီးနောက်ယွန်လန်ဂရောင်းဆိုစီဝါဆန်နဲ့ရိခါနဲ့ကုံစီရှားပမုံကိုပရိလင်နိုင်ဖို့လန်ဂရောင်းတခုဖိုက်လာနေစပါဂျွန်လာ25ရက်နေ့မှာတော့မီဇူရင်ပရိနေတွန်အော်ဇာကရီမာရဲ့ CYLA ကိုဘဟိုလိုင်းလူငယ်အဖွဲ့ဆိုယွန်လန်ကိုပိုက်လိုက်ပါတယ်အေဆိုအိန္ဒိယကလာတဲ့ကုံစီတီကိုအသုံးရှားမနာအွန်အားတီဆောင်နေရပြောင်းရှောင်းလာနာကန်ဒီရဲ့ရှောင်းရှောင်းဖရိုက်ဒေးတိုက်ဝီတီမှာပါဝင်နေဆိုမရေမရှောင်းပိုက်ပွန်လာဖို့လို့ CYLA ကပြောပါတယ်။ယော်လန်ကိုပိတ်ထားတဲ့တော့ရခိုင်ကနေလောက်တလိုင်းကိုကုန်လာဖို့လာတော့နေသူဒီနဲ့ရာနေရှိတဲ့ကုန်ကတိပိုင်မိနေလို့သိရပါတယ်
။သတောင်းတည်ပြီးမှ၆ဘောက်ကန်လာကိုကုမမကတောင်းစားပြီးလာဖို့ပိုက်ပါတယ
်။ရခိုင်ရင်းနေမောင်တို့မရုဘကကုလသမဂ္ဂရဲ့ကမ္ဘာစနေရခအစီအစဉ် WFE ရုံဖောက်ထွန်းဖြာစီခံရလို့ဂျွန်လာ25ရက်နေ့မှာ WFE ကထုတ်ပြန်ပါတယ်။မိတ်ဆွေဖြာစီခံရတွေကိုတော့မှလူတွေ9,400တော့ဆန်းထောင်တရာခနိုင်စင်ကမက်ထရစ်တန်သောလောင်ထားရလို့ထုတ်ပြန်ရှာကဆိုပါရဲဇာဖွေးစီဖောက်ထွန်းလို့ပေါ်ပြထားသောမဟင်းကလေးပဋိပခမှာပေါအောင်တည်းအလုံးအပရိပရိဆိုင်ရာဥပဒေဒီကိုလေးစားဖို့နဲ့ယွန်လိုရီကိုရှုပ်ရှားကောင် WFP ကပရော့ကရာထားပါရဲအရခတ်တော်အေကတော့စိုက်ကောင်စီနဲ့တွန်တင်ပြထားရလာနာကိုင်မွတ်စလွန်ဒီပူပေါမနာ WFP ကိုတောင်ဒီကိုဂျွန်လာနစီထရနီမှာဖောက်ထွန်းမနာမင်းရှိုးဖြာစီလာဂရောင်းရုပ်သံဗီဒီယိုနဲ့ထုတ်ပြန်ထားပါရဲစိုက်ကောင်စီပရိုဆွန်ရှိသူဘိုလ်ချိုဇွန်မွန်ထွန်းကတော့WFV record သူလောင်ရုံကိုဖောက်ထွန်းဖြာစီခါဆိုမဟုတ်ပေနေရပရောင်ခါဆိုတုံပြန်ရှောင်းလောင်ပါတယ်မုံလာကလေးက WFV ကပီပူဟိုရီဝေထားတဲ့မောင်တို့မရဘကအင်ထောင်စု2000ကျော်ကိုထောက်ပံ့ပြီးခါဆိုလို့ပြောပါတယ်ရောင်ပရသူလောင်ရုံဆိုအေအီဒရုန်းနဲ့တိုက်ခတ်မှုကိုမိန်လောင်ပြစီလာဆိုလို့ဂျွန်လာ20ခဏရနေမှာ ground shot ထုတ်ထားပါတယ
် Arabia ခိုင်ပါသားစက်ကိုစာမျက်နှာဆောင်ပြီးတာကလေးတော်တာချောင်းပြလောင်ပေါင်းလဲရှမ်းမြေခဲ့ပါပြီယေဇူးတော်မှာကျွန်တော်ကတော့အောက်တူပါ
RFA စီစဉ်တွေကိုဒီမှာပဲရန်နာပြစီမြန်မာပြည်သူပြည်သားများဘေးရန်တွေကင်းဝေးကြပါစီရှင်